Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2016ခုနှစ်အောက်တိုဘာလ10ရက်စနေနေ့ညနေပိုင်း VOE စီစဉ်တွေကို6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်တန်လွှင့်နေပါပြီရှင်ကျွန်မခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာပါကျွန်တော်ကတော့ရန်နိုင်ပါစနေညနေခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်2005ခုနှစ်တုန်းကအမျိုးသမီးနဲ့ပတ်သက်ပြီးညဉ့်ဉန်းရိုင်းပြသွားပြောထားတဲ့ဗီဒီယိုဖိုင်တစ်ခုထွက်လာပြီးတဲ့နောက် Republican Party သမ္မတလောင်း Donald Trump ကတောင်းပန်လိုက်ပါတယ်ချိန်ထဲမှာပဲ Republican Party ခေါင်းဆောင်တချို့ကလည်း Donald Trump အပေါ်မှာထောက်ခံတာတွေပြန်ရုပ်သိမ်းလိုက်ပါတယ်အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအပေါ်တန်ခတ်မှုတွေချမှတ်နိုင်အောင်ထုတ်ပြန်ထားတဲ့နိုင်ငံတကာအရေးပေါ်စီးပွားရေးဆိုင်ရာအဥပဒေကိုရုပ်သိမ်းလိုက်ကြောင်းသမ္မတဘရက်အိုဘားမားကလက်မှတ်ရေးထိုးလိုက်ပါတယ်။အခုလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒီကနေ့ညနေခင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။အခုညနေခင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့မြန်မာနိုင်ငံပေါ်မှာအမေရိကန်ကစီးပွားရေးတန်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းပေးလိုက်တာကိုသတိထားစောင့်ကြည့်နေကြမဲ့သူတွေရှိသလိုစီးပွားရေးပညာရှင်တွေဘက်ကတော့ကြိုဆိုကြတာတွေလည်းရှိပါတယ်။
အခုပြောင်းကာလဆိုတော့အားကြိုင်နေတဲ့ခြေနေဖြစ်တဲ့အတွက်ကြောင့်မလို့တွက်ချက်ပြီးစွန့်စားရတဲ့ကိစ္စတွေရှိတယ်။အဲ့ဒီလိုတွက်ချက်ပြီးစွန့်စားတာတော့စွန့်စားတိုက်တယ်လို့ကျွန်တော်ကတော့အဲ့လိုယူဆတယ်။ဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့
မြန်မာနိုင်ငံရဲ့အကဲခတ်တူဖြစ်တဲ့ဒေါက်တာတင်မောင်တန်းရဲ့ပြောပြချက်နဲ့အတူနားဆင်ရမှာပါ။ကျမရေးဆိုင်ရာသတင်းလွှာတစ်ပုဒ်မှာတော့လေရုညဉ့်ညံ့မှုနဲ့မှတ်ဉာဏ်ကျဆင်းတဲ့ယောဂ Alzheimer's ဆက်ဆက်မှုရှိနေသလားဆိုတာကိုလည်းပြောပြပေးအောင်မှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုညံဝင်းအောင်တို့ကကြီးညာပါမယ်ရှင်။
2005ခုနှစ်တုန်းကအမျိုးသမီးတွေနဲ့ပတ်သက်ပြီးညဉ့်ဉန်းရိုင်းပြစွာပြောထားတဲ့ဗီဒီယိုဖိုင်တစ်ခုတောက်ကြာနေကထွက်ပေါ်လာပြီးတဲ့နောက်သူဟာပြီးပြည့်စုံတဲ့သူတယောက်၆ပြည့်ကင်းသူတယောက်ဖြစ်တယ်လို့ဘယ်တော့မှမပြောခဲ့ကြောင်း Republican Party သမ္မတလောင်း Donald Trump ကစနေမနက်အစောပိုင်းကအတန်သွင်းပြီးတော့တောင်းပန်လိုက်ပါတယ်အဲဒီထဲမှာသူ့အနေနဲ့အနာဂတ်မှာပုံမကောင်းမွန်တဲ့လူတယောက်ဖြစ်အော်နေသွားဖို့လည်းကတိပြုထားပါတယ်။လွန်ခဲ့တဲ့နှစ်ပေါင်းများစွာကပြောထားတာဟာရွေးကောက်ပွဲအတွက်အနောက်ရှက်ဖြစ်အောင်လုပ်ဖို့အတွက်သာဖြစ်တယ်လို့ Donald Trump ကပြောပါတယ်။သူကတောင်းပန်စကားပြောတဲ့အချိန်ထဲမှာပဲ Democratic Party သမ္မတလောင်း Hillary Clinton နဲ့သူမရဲ့ခင်မွန် Bill Clinton တို့ကိုလည်းဝေမန်လိုက်ပါတယ်။သမ္မတဟောင်း Bill Clinton ကအမျိုးသမီးတွေကိုအမှန်တကယ်စော်ကားတာတွေလုပ်ခဲ့ပြီးဇနီးဖြစ်သူ Hillary Clinton ကတော့အဲဒီလိုစော်ကားခံရတဲ့အမျိုးသမီးတွေကိုအနိုင်ထက်ပြုကျင့်ခဲ့တယ်လို့ Donald Trump ကပြောကြားလိုက်ပါတယ်။ Republican Party တာဝန်ရှိသူတွေကတော့ Donald Trump ပြောကြားတာကိုတောက်ချာနေကပြစ်တင်ရှုတ်ချခဲ့ကြပါတယ်။ဗီဒီယိုတစ်ခုထဲမှာတော့ Donald Trump ကသူ့ကိုအမျိုးသမီးတွေကအလိုလိုစိတ်ဝင်စားကြပြီးတော့နာမည်ကြီးဆိုရင်အမျိုးသမီးတွေကလည်းဘာလို့လို့ခွင့်ပြုပြီးလုတ်ချင်တာလုတ်လို့ရတယ်ဆိုပြီးတော့ပြောကြတာဖြစ်ပါတယ် Republican Party ဥက္ကဋ္ဌ Rince Priebus ကတော့ဘယ်အမျိုးသမီးကိုမှဒီလိုအသုံးအနှုန်းမျိုးဒီလိုပုံစံမျိုးနဲ့ဘယ်တော့မှမပြောဆိုသင့်ဘူးလို့ပြောလိုက်ပါတယ် American အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကတော့ Donald Trump အနေနဲ့ဒီဗီဒီယိုထဲမှာပြောထားတာထက်ကိုအမျိုးသမီးတွေအပေါ်မှာပို့ပြီးတော့လေးစားမှုရှိတယ်ဆိုတာနိုင်ငံကသိအောင်လုပ်ပြသွားနိုင်ဖို့မျှော်လင့်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ
Republican Party ရဲ့ဦးဆောင်ပါတီဝင်တချို့ဟာသူတို့ပါတီသမ္မတလောင်း Donald Trump အပေါ်ထောက်ခံမှုကိုပြန်လည်ရုပ်သိမ်းနေကြပါပြီ2005ခုနှစ်တုန်းက Donald Trump ကအမျိုးသမီးတွေကိုမတော်တရားစော်ကားပြီးပြောဆိုခဲ့တဲ့ဗီဒီယိုတောက်ကြံနေကထွက်ပေါ်လာခဲ့ပြီးနောက်အခုလိုထောက်ခံမှုတွေရုပ်သိမ်းနေကြတာဖြစ်ပါတယ်အောက်လွှတ်တော်ဥက္ကဋ္ဌ Republican အမတ် Paul Ryan က Trump ရဲ့ပြောဆိုပုံကိုစိတ်ပျက်ကြောင်းနဲ့ Paul Ryan ရဲ့ဇာတိ Wisconsin ပြည်နယ်မှာကျင်းပမဲ့နှစ်ပတ်လည်ဆောင်းဦးပေါက်ပွဲတော်တက်ရောက်ဖို့ Trump ကိုမဖိတ်ကြားတော့ဘူးလို့ပြောလိုက်ပါတယ် Republican Party ဥက္ကဋ္ဌ Rince Priebus ကဒီ Wisconsin ပြည်နယ်အုပ်ချုပ်ရေးမှူး Scott Walker ကနဲ့အတူအောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan တို့ကလည်း Trump ဟာဒီနှစ်ပတ်လည်ဆောင်းဦးပေါက်ပွဲတော်ကိုတက်ရောက်ဖို့အစောပိုင်းကစီစဉ်ခဲ့ကြတာဖြစ်ပါတယ် Republican Party ဥက္ကဋ္ဌ Priebus ကဒီ Donald Trump ရဲ့အမျိုးသမီးတွေပေါ်ဒီလိုမလို့လာပွေရအပြောဆိုတွေနဲ့ဘယ်တော့မှမပြောဆိုသင့်ဘူးလို့ဝေဖန်လိုက်ပါတယ် Republican သမ္မတလောင်းအပြင်2008ခုနှစ်တုန်းကသမ္မတ Obama နဲ့အတူရှင်ပြိုင်ခဲ့သူ John McCain ကတော့ Donald Trump အနေနဲ့သူ့ရဲ့အပြုမူတွေပြောဆိုမှုတွေနဲ့အကျိုးဆက်တွေကိုသူတူတည်းသာခံစားသင့်တယ်လို့ပြောဆိုလိုက်ပါတယ
် WikiLeaks Internet ဆာမျက်နှာက Democratic Party သမ္မတလောင်း Hillary Clinton ရဲ့ email တွေကိုတောက်ကြာနေကဖွင့်ချလိုက်ပြီးတော့အဲ့ဒီမှာ Wall Street ကုမ္ပဏီကြီးတွေကိုပြောထားတဲ့မိန့်ခွန်းတွေလည်းပါဝင်ပါတယ် မူဝါဒရေးရာကိစ္စတွေနဲ့ပတ်သက်ပြီးတော့တချို့ကိစ္စတွေကအများပြည်သူကိုချပြလို့ရတာရှိသလိုတချို့ကိစ္စတွေကချပြလို့မရတဲ့အတွေ့အကြုံကိစ္စတွေဖြစ်တယ်လို့ Mrs. Clinton ပြောခဲ့တယ်လို့သတင်းတွေကဆိုပါတယ်။မဲဆွယ်စည်းရုံးကာလအတွင်းမဲဆန္ဒရှင်အတော်များများက Hillary Clinton ဟာယုံကြည်စရာမကောင်းတဲ့သူဖြစ်တယ်လို့တခြားလုံးရှုမြင်လာခဲ့ကြတာဖြစ်ပါတယ်။မဲဆွေစည်းရုံးရေးအတွင်းမှာ Hillary Clinton ရဲ့အပေါ်ယံမြင်ရတဲ့တရုတ်ဟာသူ့ရဲ့ငကိုတရုတ်မှန်မဟုတ်ပဲလုံးဝကိုမှားယွင်းနေတယ်ဆိုတာဒီ email တွေကထုတ်ဖော်ပြသလိုက်တယ်လို့ Republican Party ဥက္ကဋ္ဌလောင် Rince Priebus ကတောက်ချင်ညာချက်ထုတ်ပြန်ပြီးတော့လည်းပြောကြားလိုက်ပါတယ်ဒီ email တွေဟာ Clinton ရဲ့ရွေးကောက်ပွဲမဲဆွေစည်းရုံးရေးကော်မတီဥက္ကဋ္ဌ John Podesta ရဲ့ခိုးခံလိုက်ရတဲ့ email တွေကနေ WikiLeaks ထုတ်ပြန်လိုက်တဲ့ email ရာပေါင်းများစွာတဲ့ကဖြစ်ပါတယ်ဒါပေမဲ့ Clinton ရဲ့ရွေးကောက်ပွဲမဲဆွယ် CEO ရဲ့အဖွဲ့ဘက်ကတော့ဒီ email တွေဟာတကယ်ဟုတ်မဟုတ်ဆိုတာကိုအတည်ပြုခြင်းတော့မရှိသေးပါဘူးတောက်ကြနေကအခုလိုထုတ်ပြန်လိုက်တာဟာ Hillary Clinton နဲ့ Republican သမ္မတလောင်း Donald Trump တို့သမ္မတရွေးကောက်ပွဲအတွက်ဒုတိယအကြိမ်စကားစစ်တုပ်ပွဲမလုပ်ခင်နှစ်ရက်အလိုမှာထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
လာမယ့် American ရွေးကောက်ပွဲတွေကတိကအောင်ဖြစ်အောင်ရည်ရွယ်ပြီးရုရှားကစိုက်ဘာနှီးပညာအုံပြီးတိုက်ခိုက်မှုတွေဇက်တိုက်လုပ်နေတယ်လို့အမေရိကန်ပြည်ထောင်စုကလူသိထင်ရှားဆွဆွဲလိုက်ပါတယ်။ဒါပေမဲ့အင်တာနက်စိုက်ဘာစစ်ပွဲနဲ့ထိုးထွင်းတိုက်ခိုက်နေတယ်လို့တော့အမေရိကန်အကြီးတန်းအစိုးရအရာရှိတွေကပြောဆိုနေခြင်းမရှိပါဘူး။ပြီးခဲ့တဲ့ဇူလိုင်လတည်းလှုပ်ခဲ့တဲ့ဒီမိုကရက်ပါတီညီလာခံမတိုင်ခင်ထောင်ထဲချီတဲ့အီးမေးတွေပေါက်ကြားခဲ့လို့ပါတီအရှိရစေခဲ့တဲ့ကွန်ပျူတာအချက်အလက်ခိုးယူမှုကိုရုရှားကညွှန်ကြားခဲ့တယ်ဆိုပြီးအမေရိကန်အစိုးရအရာရှိတွေကယုံကြည်မှုအပြည့်နဲ့ပြောနေတာပါ။သတင်းပတ်ပေါင်းအတော်ကြားစိုက်ဘာတိုက်ခိုက်မှုတွေကိုရုရှားကကြိုးကန်ခဲ့တာလို့ထောက်လိုင်းရေးအရာရှိတွေကတန်တရားဖြစ်ခဲ့ပြီးခိုင်မာတဲ့သတင်းအချက်အလက်တွေကိုနောက်ဆုံးဖော်ထုတ်ခဲ့ပြီးနောက်လူသိထင်ရှားထုတ်ပြန်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒါရီယာမဟုတ်တန်တရားအခြေအမြင့်မရှိအတိပ္ပယ်မဲ့ဆွဆွဲချက်တွေသာဖြစ်တယ်လို့ရုရှားအစိုးရကနိုင်ငံပိုင်သတင်းဌာနကတဆင့်ထုတ်ပြန်လိုက်ပါတယ်ဒီမိုကရက်ပါတီညီလာခံကိုတိုက်ခိုက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်အတွက်ဘာအသက်တည်အထောက်ထားမှမရှိပဲရုရှားစန့်ကျင်ရေးအတွက်အမေရိကန်ကကြောင်ချောင်ချာပြောဆိုနေခြင်းသာဖြစ်တယ်လို့ရုရှားနိုင်ငံရေးဝန်ကြီးဌာနကပြောဆိုပါတယ
် VOA မြန်မာအသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေစနေနေ့ညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ချင်ကြပေးနေပါတယ်။ American ပြည်ထောင်စုကမြန်မာနိုင်ငံပေါ်အရေးယူတန်းခန့်မှုတွေချမှတ်နိုင်အောင်ထုတ်ပြန်ထားတဲ့နိုင်ငံတကာအရေးပေါ်စီးပွားရေးဆိုင်ရာအဲ့ဥပဒေကိုရုပ်သိမ်းလိုက်ကြောင်းသမ္မတဘရက်အိုဘားမားကမနေ့ကတောက်ကြနေ့အောက်တိုဘာ9ရက်နေ့မှာလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာလွတ်လပ်မြတ်တဲ့ရွေးကောက်ပွဲကျင်းပပြီးယသအစိုးရတက်လာတာအပြင်အခြေခံလူ့အခွင့်အရေးတွေနဲ့ဒီမိုကရေစီရေးတိုးတက်ပြောင်းလဲမှုတွေတည်တည်တသာတွေ့လာရတဲ့အတွက်အခုလိုရုပ်သိမ်းဖို့လှုံ့ဆော်တာဖြစ်ကြောင်းအမေရိကန်အထက်နဲ့အောက်လွှတ်တော်ဥက္ကဋ္ဌတွေစီကိုသမ္မတကပြပို့တဲ့စာထဲမှာဖော်ပြထားပါတယ်။အခုလိုသမ္မတရဲ့ရုပ်သိမ်းမိန့်ကြောင်းဗဏ္ဍာရေးဝန်ကြီးဌာနကကြီးကြပ်ဆောင်ရွက်နေတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့နိုင်ငံခြားသားပိုင်ဆိုင်မှုဆိုင်ရာထိန်းချုပ်မှုတွေတက်ရောက်မှုရှိတော့မှမဟုတ်ကြောင်းအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကလည်းတောက်ကြနေမှာပဲကြေညာချက်ထုတ်ပြန်သွားပါတယ်ဒီအရေးပေါ်ဥပဒေကိုရုပ်သိမ်းလိုက်ခြင်းအဖြစ်2003ခုနှစ်ကချမှတ်ခဲ့တဲ့ Freedom and Democracy Act လို့ခေါ်တဲ့လွတ်လပ်မှုနဲ့ Democracy Act ဥပဒေ2008ခုနှစ်ကချမှတ်ခဲ့တဲ့ Jade Act လို့ခေါ်တဲ့စစ်ဆိုးရရဲ့ Democracy စန့်ကျင်ရေးကြိုးပမ်းအားထုတ်မှုတွေကြောင့်ချမှတ်ထားတဲ့အဲ့ဥပဒေတွေအရစီးပွားရေးနဲ့ဗဏ္ဍာရေးဆိုင်ရာဒဏ်ခတ်ပိတ်ဆို့မှုတွေပြတ်ပြတ်သွားမှာဖြစ်ပါတယ်Jade Act ထဲမှာပါဝင်တဲ့စစ်တပ်ခေါင်းဆောင်တွေမြန်မာစစ်တပ်ကိုနိုင်ငံရေးစီးပွားရေးအရတည်တည်တသာထောက်ပံ့ပေးနေသူတွေအပေါ်ထားရှိတဲ့ပြည်ဝင်ခွင့်တားမြစ်ချက်တွေကတော့ဆက်ပြီးတော့ရှိနေဦးမှာဖြစ်ပါတယ်။ဒါ့အပြင်မြန်မာစစ်တပ်အပေါ်အကူအညီပေးတာပါဝင်နိုင်ငံခြားထောက်ပံ့မှုတွေအပေါ်ကန့်သတ်ချက်တွေကလည်းဆက်ပြီးတော့ရှိဦးမှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အပြောင်းအလဲမှာစစ်တပ်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးစိုးရိမ်နေကြတဲ့အမေရိကန်အမတ်တချို့နဲ့လူ့အခွင့်အရေးအဖွဲ့တွေကတော့အခုလိုရုပ်သိမ်းပေးတာအတွက်စိုးရိမ်မကင်းဖြစ်နေကြပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံတကားမျိုးတော်ကကော်ဖီဆိုင်ကိုဇူလိုင်လကအကြမ်းဖက်တိုက်ခဲ့ပြီးနိုင်ငံသားအများစုအပါအဝင်လူ22ဦးသေဆုံးခဲ့တဲ့တိုက်ခိုက်မှုအတွက်အပြစ်တင်ခံရတဲ့ Islamic စစ်သွေးကြားအဖွဲ့ဝင်12ဦးဟာအစိုးရလူငယ်ရေးတပ်ဖွဲ့ဝင်တွေနဲ့ဒီကနေ့ဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုတွေအတွင်းသေဆုံးသွားပါတယ်။ Jamal ul Mujahideen Bangladesh JMB ရဲ့အဖွဲ့ဝင်တွေလို့ယူဆရသူ12ဦးဒါကမျိုးတော်အစွန်ပိုင်းကပုံခုနေတဲ့နေရာတွေကိုလူငယ်ရေးတပ်ဖွဲ့ဝင်တွေ3ကြိမ်ဝင်ရောက်စီးနင်းခဲ့ပြီး အဲ့ဒီမှာဆစ်သွေးကြတွေတည်ဆုံသွားတာဖြစ်တယ်လို့ပြည်ရေးဝန်ကြီးဌာနဝန်ကြီးဖြစ်တဲ့အစာဒူဇာမန်ခန်းကပြောပါတယ်စစ်သွေးကြတွေကိုလည်းနဲ့ချခိုင်းပေမဲ့သူတို့ကအစာပြည့်တဲ့အတွက်လုံညုံကြီးတပ်ဖွဲ့ဝင်တွေကပြန်ပစ်ခဲ့ရတာလို့မစ္စတာခန်းကပြောပါတယ်။ဒါကမြို့တော်ရဲ့တန်တမန်ရပ်ကွက်မှာဇူလိုင်လ1ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာပါလို့အဲစစ်သွေးကြတွေကပြောခဲ့ပြီးဘင်္ဂလားဒေ့ရှ်မှာဖြစ်ပွားတဲ့တိုက်ခိုက်မှုတွေကအဆိုးရွားဆုံးဖြစ်ပါတယ်။ဒီတိုက်ခိုက်မှုတွေအဆိုးရွားကပြည်တွင်းစစ်သွေးကြတွေကိုအပြစ်တင်ခဲ့ပေမဲ့ဇူလိုင်လတိုက်ခိုက်မှုနဲ့လုံပုံကင်ပုံနဲ့ဤစနစ်တကျစီစဉ်ထားမှုကိုအခြားနိုင်ငံတွေကအစ္စလာမစ်ဝါဒီကွန်ရက်တွေနဲ့ပါချိတ်ဆက်ပြီးလုံကင်ခဲ့ပုံရတယ်လို့လုံညိုရင်းဆိုင်ရာတာဝန်ရှိသူတွေကပြောပါတယ
်။ထိုင်းနိုင်ငံမှာကိုဝန်ဆောင်မိခင်ကနေတဆင်းဝမ်းတွင်းမှာရှိတဲ့သရေသားလောင်းကိုဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရတယ်ဆိုရင်လက်ရှိရှိနေတဲ့လိုင်းနာမဲ့စီမင်းစီကန်းနေနဲ့အညီကိုဝန်ကိုဖျက်ချဖို့ခွင့်ပြုသွားမှာဖြစ်တယ်လို့ထိုင်းကျန်းမာရေးတာဝန်ရှိသူတွေကကြာသပတေးနေ့ကပြောလိုက်ပါတယ်။ထိုင်းနိုင်ငံမှာဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့ကလေးငယ်နှစ်ဦးကိုပထမဆုံးအချိန်မွေးဖွားခဲ့တယ်လို့ထိုင်းနိုင်ငံကပြီးခဲ့တဲ့သတင်းပတ်မှာအတည်ပြုခဲ့ပါတယ်ချင်းကဲ့ရာကနေကူးစက်ခံရတဲ့ဇီကာဗိုင်းရပ်စ်ပိုးကြောင့် microcephaly လို့ခေါ်တဲ့ဥကောင်းကိုသိငယ်တဲ့ကလေးငယ်နှစ်ဦးကိုမွေးဖွားခဲ့ပြီးတော့ဒါဟာအရှေ့တောင်အာရှဒေသမှာပထမဆုံးဇီကာဗိုင်းရပ်စ်ပိုးကူးစက်ခံရတာလည်းဖြစ်ပါတယ်ဇီကာဗိုင်းရပ်စ်ပိုးကူးစက်ခံထားတဲ့မိခင်လောင်းတွေအတွက်လိုင်းနာမဲ့စီမျက်စိကန်းတွေကိုရေးဆွဲဖို့အတွက်ထိုင်းကျမ်းမာရေးတာဝန်ရှိသူတွေအခုသတင်းပတ်တွေမှာတွေ့ဆုံခဲ့ကြပါတယ်ဒီထဲမှာဇီကာဗိုင်းရပ်စ်ပိုးကြောင့်မွေးလာမဲ့ကလေးငယ်ပေါ်စူးစူးဝါးဝါထိခိုက်လာနိုင်တယ်ဆိုရင်မိခင်လောင်းတွေအနေနဲ့24ဘတ်ထိကိုယ်ဝန်ဖျက်ချနိုင်တယ်လို့ဆိုပါတယ်ဗုဒ္ဓဘာသာဝင်အများစုနေထိုင်တဲ့ထိုင်းနိုင်ငံမှာအာရမပြုကျင့်မှုနဲ့အမျိုးသမီးရဲ့အသက်ကိုကယ်ဖို့ကလွဲရင်ကိုယ်ဝန်ဖျက်ချတာကိုတရားဝင်ခွင့်ပြုထားခြင်းတော့မရှိပါဘူးခင်ဗျာ
မက်သျူးဟာရီကိန်းမုန်တိုင်းကြောင့်ဒီဟေတီနိုင်ငံမှာလူ900နီးပါးသေဆုံးပြီးလူ1000နဲ့ချီအိုးမဲ့အိမ်မဲ့ဖြစ်သွားပါတယ်ကမ္ဘာအနောက်ဖက်ချန်းတွေကအစင်းရဲဆုံးဟေတီနိုင်ငံဟာ2010တုန်းကလည်းငလျင်တန်းအကြီးကျယ်ခံခဲ့ရပါတယ်လူဦးရေ 3,000 လောက်ရှိတဲ့ဟီတီမြို့တော်ဂျယ်ရမီဟာလည်းလုံးဝပျက်စီးသွားတယ်လို့ခဲဟီတီအဖွဲ့ဒါရိုက်တာယွန်းမိုက်ကယ်ကပြောဆိုလိုက်ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA စနေနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာပါအခုမြန်မာနိုင်ငံပေါ်မှာအမေရိကန်ကစီးပွားရေးတန်ခတ်ပိတ်ဆို့မှုတွေရုတ်သိမ်းလိုက်တဲ့အပေါ်မတူကွဲပြားတဲ့တုံ့ပြန်မှုတွေကိုစက်တိုက်နားဆင်ကြရပါမယ်ရှင်မြန်မာပေါ်မှာစီးပွားရေးတန်ခတ်ပိတ်ဆို့မှုရုတ်သိမ်းကြောင်းအမေရိကန်သမ္မတဩဘားမားရဲ့ကြီးညာချက်ကိုမြန်မာအစိုးရအပါအဝင်အမေရိကန်နဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တွေကကြိုဆိုလိုက်ကြပါတယ်ပိတ်ဆို့မှုတွေကိုရုတ်သိမ်းခြင်းအပြင်မြန်မာနိုင်ငံလက်ရှိရင်ဆိုင်နေရတဲ့စီးပွားရေးဆိုင်ရာအခက်အခဲတွေနဲ့အကဲဆတ်မှုတွေကို NLD အစိုးရတက်ကဖြေရှင်းရမှာအမေရိကန်ပြည်ထောင်စုကကူညီဆောင်ရွက်ပေးမှာဖြစ်ပြီးတာဝန်သိတဲ့ယင်းနှိမ့်နှံမှုတွေဖြစ်လာအောင်ပူးပေါင်းဆောင်ရွက်မှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်မတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
ဒီလိုရုတ်သိမ်းလိုက်တဲ့အတွက်တက်ရောက်မှုရှိမဲ့အကျိုးဆက်တွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်က VOA ကိုအခုလိုပြောပါတယ
် Terminating the national emergency which has been in place since 1997
1998ခုနှစ်ကစတင်ချမှတ်ခဲ့တဲ့ဒီအရေးပေါ်အဲ့ဥပဒေကိုရပ်ဆိုင်းခြင်းအပြင်မြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့စီးပွားရေးနဲ့ဗန္ဒာရေးပိတ်ဆို့မှုတွေကိုဖယ်ရှားပေးမှာဖြစ်ပါတယ်အခုလိုဖယ်ရှားပေးရမှာဗန္ဒာရေးဌာနလည်းရောက် OFAC လို့ခေါ်တဲ့နိုင်ငံခြားငွေကြေးပိုင်ဆိုင်မှုများဆိုင်ရာဌာနကနေထုတ်ပြန်ထားတဲ့ SDN အထူးပြတ်မှတ်ထားတန်ခတ်ပိတ်ဆို့ထားတဲ့ဆင်းမှာပါနေတဲ့လူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေလည်းအကျုံးဝင်မှာဖြစ်ပါတယ်။ဒါပေမဲ့မူရဲ့စေဝါရောင်းဝယ်မှုနဲ့ပိတ်ဆို့ခံထားရသူတွေကိုတော့ဆက်ပြီး SDN ဆင်းရဲတဲ့မှာထားရှိမှာဖြစ်ပါတယ
်။စီးပွားရေးပိတ်ဆို့မှုတွေကိုရုတ်သိမ်းလိုက်တာဟာမြန်မာအစိုးရတဲ့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုကူညီဖြေရှင်းဖို့ဖြစ်တယ်လို့လည်းသူကအခုလိုပြောပါတယ်။
We remain committed to support further democratic transition in and peace in Burma.
American ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ငြိမ်းချမ်းရေးဆက်ပြီးပေါ်ဆောင်ဖို့အတွက်တန်တိတ်တန်အခိုင်အမာချထားပြီးကြံရှိနေတဲ့လူ့အခွင့်အရေးဆိုင်ရာအကဲဆတ်မှုတွေကိုဖြေရှင်းရမှာမြန်မာအစိုးရနဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်။ဒီလိုလှုပ်ဆောင်ရမှာအစိုးရဘိုင်းနဲ့စီးပွားရေးလုပ်ငန်းတွေမှာစစ်တပ်ရဲ့အခန်းကဏ္ဍပါဝင်မှုကြီးမားနေတာအပါအဝင်တခြားစိန်ခေါ်မှုတွေကိုအစိုးရအသင်းနဲ့နီးနီးကပ်ကပ်လက်တွဲပြီးဖြေရှင်းဆောင်ရွက်သွားမှာဖြစ်ပါတယ်။ဒါ့အပြင်ကြောက်စိမ့်နဲ့ကြောက်မြရတဲ့လုပ်ငန်းကဏ္ဍမှာလည်းတာဝန်သိတဲ့ရင်းနှီးမြှုပ်နှံမှုနဲ့ပြည်ပြင်းနဲ့စီးပွားရေးချင်းဝတ်တွေကိုအသုံးပြုဖို့အတွက်လိုအပ်ချက်တွေမှာလည်းအမေရိကန်ကကူညီဆောင်ရွက်မှာဖြစ်ပါတယ်။
အမေရိကန်ဘက်ကစီးပွားရေးတန်ခတ်မှုအလုံးရုပ်သိမ်းလိုက်တာဟာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အထောက်အကူဖြစ်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်ရလက်လဲဖြစ်တယ်လို့သမရယုံပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေက VOE ကိုပြောပါတယ
်သူတို့ဆိုကျွန်တော်တို့ဟိုမြန်မာနိုင်ငံလေးနဲ့ပေါ့နော်ဒါကတော့စူဇူရမယ်စူဆာပါစူဇက်စူဇူရတယ်ဒီကအပြင်ကျွန်တော်တို့ကမ္ဘာစီးပွားရေးကနေကြွေးပြီးတော့ဆက်ဆဲနေတယ်တော့ဒီတွင်မှာပဲစီးပွားရေးကြီးရတယ်ဒေါ်လာဒေးစီးစီးချန်နဲ့ကိုယ်စီနော်အသာသာကတည်းကနေနေဆိုင်မှာနောက်တစ်ခါကမြန်မာနိုင်ငံကဒီလိုကြီးကျန်စုပြောင်းရေးကာလရောက်ရှိနေတဲ့ဒီကလေးရပါတော့ဆက်လုပ်ဖို့ပါအဲ့ဒါကဒါကကျွန်တော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့အေဒီရောဖြည့်ဆွန်သွားခဲ့တဲ့ဘောဒူရဲ့ရှေ့ရလာလို့ဖြစ်သွားတယ်
အလားတူအမေရိကန်အာဆီယံစီးပွားရေးကောင်စီကလည်းအမေရိကန်သမ္မတရဲ့ကြီးညာချက်ကိုကြိုဆိုကြောင်းတွက်ဘက်မန်နေဂျာကိုလှဖုံမြင့်က VOE ကိုပြောပါတယ
်ဒီ National Emergency ကိုအပိတက်လိုလိုက်ခြင်းဟာအမေရိကန်ကုမ္ပဏီတွေကိုမြန်မာနိုင်ငံတွင်းမှာဝင်ရောက်ပြီးတော့လိုလက်စွာဝင်ရင်းနှီးမြှုပ်နှံနိုင်မှုခွင့်လန်းအများကြီးဖုံမြင့်လိုက်တယ်ဆိုတော့ဖြစ်တဲ့အတွက်ကျွန်တော်တို့အမေရိကန်အာဆီယံစီးပွားရေးကောင်စီကဝမ်းသာအားရစွာကြိုဆိုပါတယ်စီးပွားရေးရင်းနှီးမြှုပ်နှံမှုတွေကနေစင်းရခြင်းဆိုလိုမျိုးတော့အလုံးရင်းနဲ့တော့ဝင်လာဖို့ကတော့ဒါမဖြစ်နိုင်လေပါဘူးဒါနဲ့ဖြည်းဖြည်းမှန်မှန်နဲ့အချိန်ဟုန်ပြင်းစွာနောက်ပိုင်းမှာဝင်လာဖို့ရှိပါတယ်ရှိတဲ့အလျောက်လဲအဲကျွန်တော်တို့ American အစိုးရရော American CYA community ရောမြန်မာနိုင်ငံရဲ့ဒီဥပဒေလုံထုံးလုံစင် policy တွေကိုအစိုးရနဲ့တွဲပြီးတော့ဆက်လက်အကူအညီဆောင်ရွက်ပေးဖို့အသင့်ရှိပါတယ်ခင်ဗျာ
American သမ္မတရဲ့အမိန့်နဲ့ဖယ်ရှားလိုက်တဲ့ပိတ်ဆို့မှုတွေထဲမှာမြန်မာနိုင်ငံနဲ့လုပ်ကိုင်မဲ့ဗန်လုပ်ငန်းအပေါ်တားဆီးထားတဲ့ကိစ္စရပ်တွေလည်းအကျုံးဝင်မှာဖြစ်ပါတယ်ရှင
်မတ်အင်ဂျင်နိုင်ပြပြခဲ့တာပါရှင်အခုလို American ပြည်ထောင်စုကမြန်မာနိုင်ငံပေါ်မှာအရေးယူတန်ခတ်မှုတွေချမှတ်နိုင်အောင်ထုတ်ပြန်ထားတဲ့အဲ့ဥပဒေကို American သမ္မတကရုတ်သိမ်းလိုက်တာကိုမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကာလဒေါ်အောင်ဆန်းစုကြည်ရဲ့မဟာဗျူဟာကျတဲ့စွန့်စားမှုတစ်ခုလို့ရှုမြင်တယ်လို့သတိနဲ့ကြိုဆိုမှုတွေလည်းရှိနေပါတယ်။လူခွင့်ရေးနဲ့ဒီမိုကရေစီရေးတိုးတက်ပြောင်းလဲမှုတွေကြောင့်ရုတ်သိမ်းလိုက်ရတယ်လို့ပြောတဲ့အိုဘားမားရဲ့အကြောင်းပြချက်အပေါ်မှာလည်းမေးခွန်းထုတ်မှုတွေရှိပါတယ်။သုံးသက်ချက်အမြင်အမျိုးမျိုးကိုတော့မတ်စုမောင်ကစူးစီးတင်ပြထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်အရေးယူတန်းခတ်မှုတွေချမှတ်နိုင်အောင်ထုတ်ပြန်ထားတဲ့နိုင်ငံတကာအရေးပေါ်စီးပွားရေးဆိုင်ရာအဥပဒေကိုရုတ်သိမ်းပေးမှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုကိုလာရောက်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့သမ္မတအိုဘားမားတို့ပြီးခဲ့တဲ့စက်တင်ဘာလ14ရက်နေ့ကအင်ဖြူရော်မှာတွေ့ဆုံဆွေးနွေးအပြီးမှာပဲသမ္မတအိုဘားမားကကြေညာခဲ့တာပါအခုအောက်တိုဘာလ9ရက်နေ့မှာတော့ဒီအရေးပေါ်စီးပွားရေးဆိုင်ရာအဥပဒေကိုရုတ်သိမ်းလိုက်ကြောင်းသမ္မတကလက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်သမ္မတအိုဘားမားနဲ့ဒေါ်အောင်ဆန်းစုကြည်တို့ကြားတွေ့ဆုံဆွေးနွေးမှုကနေရခဲ့တဲ့ဒီရလက်ကအသွင်ကူးပြောင်းနေစေမြန်မာနိုင်ငံကြုံနေရတဲ့စိန်ခေါ်အကဲဆတ်မှုတွေကမဟာဗျူဟာကျတဲ့စွန့်စားမှုတစ်ခုအဖြစ်မြန်မာနိုင်ငံရဲ့အကဲခတ်တင်ပေါ်ဝမဂဇင်းအက်ဒီတာဦးတမောင်တန်းကရှုမြင်ပါတယ
်မြန်မာနိုင်ငံရဲ့စီးပွားရေးအတွက်တော့ကောင်းတယ်လို့ထင်တယ်လေအရင်တုန်းကရှိခဲ့တဲ့ခေတ်ဟောင်းနဲ့နောက်ဒီမိုကရေစီကျပြီးတော့ငြိမ်းချမ်းတဲ့မြန်မာနိုင်ငံခေတ်တစ်ခုကိုကူးပြောင်းတဲ့အချိန်ကာလပေါ့နော်ဒီချိန်မှာဘယ်လမ်းကြောင်းကိုမပြသွားမလဲဆိုတော့ကန်တီကမှမပြောနိုင်ဘူးအဲ့ဒီလိုအချိန်မျိုးမှာပတ်ချက်စဉ်းစားပြီးတော့ပေါ့စွန့်စားပြီးတော့ယူရတဲ့ကိစ္စလေးရှိတယ်။ဥပမာအဖြစ်2012မှာဒေါ်ဆန်းစုကြည်က2008ဖွဲ့စည်းပုံရကျင်းပတဲ့ကြွေးကောက်ပွဲကိုဝင်တာမျိုးပေါ့နော်။အလားတူပဲခုနဆန့်ရှင်ကိုရုပ်သိမ်းတာလည်းအဲ့ဒီလိုတွက်ချက်စဉ်းစားပြီးတော့စွန့်စားတဲ့စွန့်စားမှုမျိုးပေါ့နော်။အခုပြောင်းကာလအားပြိုင်နေတဲ့အချိန်တွေမှာလှုပ်ရတဲ့ကိစ္စလေးဖြစ်တယ်။ဒါကြောင့်မို့ဒါကတော့လှုပ်သိမ်းလှုပ်ထိုက်တဲ့အလုပ်တစ်ခုကိုမဟာဗျူဟာကြကြလှုပ်ကြခြင်းလို့လို့ကတော့ဒီလိုပဲနားလည်တယ်ပေါ့နော်။စောလုံးတယ်လို့ပြောကြတဲ့သူတွေကဒီဆန့်ရှင်ကိုချမှတ်ထားတာကမြန်မာနိုင်ငံဒီမိုကရေစီနိုင်ငံဖြစ်ဖို့အတွက်ဖိအားပေးဖို့ချမှတ်ထားတာဖြစ်တယ်။လက်ရှိအချိန်တွေမှာမြန်မာနိုင်ငံဒီမိုကရေစီအပြည့်အဝမပြောင်းသေးဘူးဆိုတော့တောင်းကနေပြောတဲ့အတွက်ကြောင့်သူတို့ပြောတာဟာလည်းပြောတဲ့ပြောထိုက်တဲ့နော်မူလဆိုင်ချင်ချတဲ့ယူရချက်အရာပြောမယ်ဆိုလို့ရှိရင်လည်းကျိုးချောင်းပြောညီတဲ့ပြောကြချက်တွေလို့ပြောမှာပေါ့နော်အခုပြောင်းကာလဆိုတော့အားတိုင်နေတဲ့ခြေနေဖြစ်တဲ့အတွက်ကြောင့်မလို့တွက်ချက်ပြီးစွန့်စားရတဲ့ကိစ္စတွေရှိတယ်အဲ့ဒီလိုတွက်ချက်ပြီးစွန့်စားတာတော့စွန့်စားတိုက်တယ်လို့ကျွန်တော်ကတော့အဲ့လိုယူဆတယ်။ဒါကြောင့်မို့ကျွန်တော်အနေနဲ့ကတော့ဒီ sanction တွေကိုရုပ်သိမ်းပေးတာကိုကျွန်တော်ကတော့လူလူလာလာဒါလောက်ရမယ်အလုပ်တစ်ခုလို့ထင်ပါတယ်
။ရွေးကောက်ပွဲအနိုင်ရဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NND အရက်သားအစိုးရလက်ထက်အခြေခံလူခွင့်ရေးတွေနဲ့ဒီမိုကရေစီရေးတိုးတက်ပြောင်းလဲမှုတွေတိတိတသားတွေ့လာရတဲ့အတွက်အခုလိုရုပ်သိမ်းမှုလှုပ်ဆောင်တာဖြစ်ကြောင်းအမေရိကန်အထက်နဲ့အောက်လွှတ်တော်ဥက္ကဋ္ဌတွေစီကိုသမ္မတကစာပေးပို့ခဲ့တာပါ။ဒါပေမဲ့လည်းဒီလိုရုပ်သိမ်းမှုတွေကအချိန်မတန်ခင်ဖြစ်လာခဲ့တယ်ဆိုတဲ့အမြင်တွေလည်းရှိပါတယ်။အခုချိန်အထိမြန်မာနိုင်ငံမှာလူခွင့် ေချိုးဖောက်မှုတွေရှိနေစေဖြစ်လို့စစ်မှန်တဲ့ပြောင်းလဲမှုတွေဘလောက်ထိဖြစ်ပေါ်နေပြီလဲဆိုတာကမေးခွန်းထုတ်စရာဖြစ်တယ်လို့လူခွေလှုပ်ရှားသူတဦးဖြစ်တဲ့ညီမြချင်းမြန်မာအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကသုံးသပ်ပါတယ
်။သူသိမယ်ဆိုပြောတဲ့အကျွန်တော်တို့အနေနဲ့ဒီဟာကစောပါသေးတယ်အဲ့လောက်ထိမဖြစ်သေးဘူးဆိုတဲ့စာကိုလည်းကျွန်တော်ပြပို့ထားပါတယ်။ဆိုရတဲ့ရဲ့လက်ထက်မှာတချို့သောလူခွေတွေတိုးတက်လာတာကျွန်တော်လက်ခံပါတယ်အတိအမှတ်ပြုပါတယ်။ဒါပေမဲ့အိတ်ဆုထားတဲ့ဆန်ရှင်တွေအကုန်လုံးရော့ဖို့အထီးကတော့ကျွန်တော်တိုင်းပြည်ကအချိန်မတင်သေးဘူးလို့ယူဆတယ်ဗျ။ကျွန်တော်တိုင်းပြည်မှာအခုဆိုလို့ရှိရင်ငင်းချိုင်းရဲ့အတွက်လမ်းကြောင်းကိုတစ်ဖက်ကသွားနေလို့ပြောပေမဲ့တိုက်ပွဲတွေကနေရာနဲ့မှာဖြစ်နေကုန်တယ်။တိုက်ပွဲတွေဆက်လက်ဖြစ်ချင်းကအဲ့ဒေတာမှာတိုင်းရင်းသားတွေမှာလူခွေချိုးဖောက်မှုကိုရှိနေတယ်ဆိုတာတည်ပြရမယ်။ဒါကြောင့်မလို့ကျွန်တော်တို့ကအများအပြောပါတယ်။ shopping short type တော့ချော့ချမှုကိုလုပ်ပါဒါပေမဲ့အားလုံးကိုတစ်ခုလုံးကိုခြေလျှော့လိုက်တဲ့အရာမျိုးမလုပ်သေးဘူး selective sanction လို့ခေါ်တဲ့သူတွေအထူးဖြင့်စစ်တပ်နဲ့ပါဝင်ပတ်သက်မှုတွေရှိနေတဲ့ sanction မျိုးပိတ်ဆို့မှုမျိုးဆက်လက်ထားဖို့အတွက်ကျွန်တော်အစိုးရတိုက်တွန်းထားခဲ့တာပ
ါအခုလိုအမေရိကန်ပြည်ထောင်စုရဲ့မြန်မာပေါ်စီးပွားရေးပိတ်ဆို့ရုပ်သိမ်းမှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကလည်းလူမှုအဖွဲ့အစည်းတွေကိုပြီးခဲ့တဲ့သတင်းဘက်ကဖိတ်ခေါ်တွေ့ဆုံရှင်းပြခဲ့တာပါအဲ့ဒီအခမ်းအနားကိုတက်ရောက်ခဲ့သူတွေကတဦးဖြစ်တဲ့ Triangle Woman အဖွဲ့ကအမျိုးသမီးရဲ့လှုပ်ရှားသူမက်ခင်လီကတော့အမေရိကန်ရဲ့မြန်မာနိုင်ငံပေါ်အလေးထားဆောင်ရွက်မှုတွေကိုကြိုးစိုးပေးမဲ့လို့စောင့်ကြည့်ရအောင်ပါတွေရှိသေးတယ်လို့ဆိုပါတယ်
။ကိုနိုင်ငံကဖွံ့ဖြိုးတိုးတက်ပြီးတော့ကောင်းဘက်ကိုဦးတည်လာတဲ့အတွက်နိုင်ငံတကာကအထင်မှတ်ပြုတာတကယ်နဲ့ရွေးချယ်လိုက်တဲ့အခြေအကိုထောက်ခံတဲ့အနေနဲ့ဟိုပြတာတာကိုတော့အရန်ကိုခံတာတယ်ပေါ့။ဒါပေမဲ့ကျမတို့မှာတစ်ဖက်မှာစိုးရင်ကြာရှိနေတာတွေကအခုကြောင်းလဲပြုပြင်မှုတွေကတကယ်စစ်မှန်ဟုတ်ရဲ့လားဆိုတာကိုလည်းသတ်မှတ်ရှိတယ်။နောက်ပြီးတော့ဆက်ချင်းကြီးကူလို့ရုပ်သိမ်းပြီးလိုက်ခြင်းအပြင်ပေါ့နော်။နောက်ပိုင်းဆက်ရောက်မှုညာရှိနေမလားကျမတို့စိုးရိမ်ပါတယ်ဆိုပြီးတော့ကျမတို့ပြောခဲ့ပါတယ်
။ဒီလိုရုပ်သိမ်းလိုက်တဲ့အပေါ်မြန်မာနိုင်ငံတွင်းအမေရိကန်ရဲ့ယင်းနှိမ့်ညွန့်မှုတွေနဲ့အမေရိကန်မြန်မာဆက်ဆံရေးကနေတဆင့်မြန်မာပြည်သူတွေအတွက်အကျိုးရလဒ်တွေရရှိလာနိုင်မယ်လို့ဦးတင်မောင်တန်းကရှုမြင်ပါတယ်။ဒီနိုင်ငံတကာရေးပေါ်စီးပွားရေးဆိုင်ရာအရေးပေါ်ဥပဒေကိုရုပ်သိမ်းလိုက်ခြင်းအပြင်2003ခုနှစ်ကချမှတ်ခဲ့တဲ့ Freedom and Democracy Act လို့ခေါ်တဲ့လွတ်လပ်မှုနဲ့ Democracy Act ဥပဒေ2008ခုနှစ်ကချမှတ်ခဲ့တဲ့ Jade Act လို့ခေါ်တဲ့အစ်အစိုးရရဲ့ Democracy စန့်ကျင်ရေးကြိုးပမ်းအားထုတ်မှုတွေကြောင့်ချမှတ်ထားတဲ့အဥပဒေတွေရဲ့စီးပွားရေးနဲ့ဗန္ဒာရေးဆိုင်ရာဒဏ်ခတ်ပိတ်ဆို့မှုတွေပြတ်ပြားသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့ဒီအရေးပေါ်ဥပဒေကိုအမေရိကန်ပြည်ထောင်စုက1998ခုနှစ်စစ်အစိုးရလက်ထံမှာစတင်ထုတ်ပြန်ခဲ့တာဖြစ်ပြီးဒီဥပဒေအရမြန်မာနိုင်ငံအပေါ်မှာအမေရိကန်ရဲ့ဒဏ်ခတ်အရေးယူမှုတွေချမှတ်ပြီးနှစ်စဉ်သက်တမ်းတိုးလာခဲ့တာဖြစ်ပါတယ်ရှင
်။မဆူမွန်စူးစီးတင်ပြခဲ့တာပါရှင်။စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေရုပ်သိမ်းလိုက်တော့တုံ့ပြန်မှုတွေကိုတော့ဒီမှာပဲရန်နာပါရစေ။မကြခင်နိုင်ပိုင်းအတွင်းည9နိုင်ခွဲမှာထုတ်လွှင့်ပေးမဲ့ဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလိုသူတွေအချိန်မီဆက်သွယ်နိုင်သေးတဲ့အကြောင်းကိုလည်းထပ်မံဖိတ်ကြားပါရစေအောင်ရှင်။
အဲ့ဒီအစိုးရတစ်တက်လာပြီးတဲ့နောက်ပိုင်းမှာခုကြုံရတဲ့မြန်မာငွေတန်ဖိုးကျဆင်းမှုငွေကြေးဖောင်းပွားမှုတွေဖြစ်လာတာကြောင့်စီးပွားရေးဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့စိုးရိမ်မကင်းပြောဆိုသံတွေဝေဖန်သံတွေကြားလာပါတယ်။အစိုးရတစ်ရဲ့စီးပွားရေးမူဝါဒနဲ့အစိုးရတစ်လက်ထက်စီးပွားရေးဖွံ့ဖြိုးမှုအခြေအနေတွေနဲ့ပတ်သက်ပြီးလာမယ့်စနေညပိုင်းဒိုင်းအလီလိုက်အစီအစဉ်မှာဆွေးနွေးသွားကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်ပါတယ်။VOA ကဓာတ်ရိုက်လည်လိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာဓာတ်ရိုက်ခေါ်ယူနိုင်မှာဖြစ်ပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတဲ့အကြောင်းအရာမိမြန်လူလာတွေကိုကြိုတင်ရေးသားပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကတဆင့်လည်းရေးသားပေးပို့နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023822555ဖြစ်ပြီးတော့ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်လူတွေကိုရရှိမှုကိုကြိုးစားပါတယ်ခင်ဗျာ။
တရရလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ဆက်သွယ်ဖို့အချိန်မီပါသေးတယ်ဆိုတဲ့အကြောင်းထပ်မံဖိတ်ခေါ်ပါရစေရှင်။အခုကျမ်းမာရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါဦးမယ်။လေရုညဉ့်ညံ့မှုဟာအုံနောက်ကိုထိခိုက်နိုင်ပါသလား။လေလာမှုအသစ်တစ်ခုအရမိခိုးမြူမှုတွေနဲ့တခြားလေရုညဉ့်ညံ့မှုတွေဟာ Alzheimer's လို့ခေါ်တဲ့မှတ်ဉာဏ်ကျဆင်းရောဂါကိုဖြစ်ကောင်းဖြစ်စေနိုင်တယ်လို့ဆိုပါတယ်။လူတွေအသက်ရှည်လာတာနဲ့အမျှကဘာတဝမ်းမှာလူသန်းပေါင်းများစွာခံစားနေရတဲ့မှတ်ဉာဏ်ကျရောဂါဘာကြောင့်ဖြစ်ရလဲဆိုတာကိုသိပ္ပံပညာရှင်တွေအနေနဲ့အပြည့်အဝနားမလည်သေးပေမဲ့ကျန်းမာရေးမျိုးရိုးနဲ့သဘာဝပတ်ဝန်းကျင်တွေကြောင့်ဖြစ်ရတာလို့ယူဆထားကြပါတယ်။ဒီအကြောင်း VOA သတင်းတောက် Debra Block သတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။သုတေသီတွေအနေနဲ့လူ38ဦးရဲ့အုံနောက်တရှူတွေကိုစမ်းသပ်ခဲ့ကြပါတယ်။ဒီလူတွေကအသက်3နှစ်နဲ့62နှစ်ကြာသေဆုံးခဲ့ကြပြီးမက္ကဆီကိုမြို့ကြီးနဲ့အင်္ဂလန်ကမန်ချက်စတာမြို့တို့လိုလေတုညဉ့်ညံ့မှုများတဲ့မြို့ကြီးတွေမှာနေခဲ့ကြတာပါဒီအုံနောက်တရှူတွေကိုအနုစိတ်မှန်ဘလူးအောက်မှာစစ်ကြည့်တဲ့အခါမှာလေတုညဉ့်ညံ့မှုကနေပါလာပုံရတဲ့အလွန်သေးငယ်တဲ့မက်ဂနီတိုက်အမှုတ်လေးတွေကိုတွေ့ခဲ့ရပါတယ် ဒီမဂနီတိုက်ဟာအုံနောက်အာယုံကြောတွေကိုဖျက်ဆီးတဲ့ရောဂါတွေနဲ့ပတ်သက်တဲ့တန်လိုက်တအားရှိတဲ့ဓာတ်တုအမျိုးအစားဖြစ်ပါတယ်ဒီလိလာမှုမှာဥဆောင်ပါဝင်ခဲ့တဲ့အင်္ဂလန်လန်ကက်စတာတက္ကသိုလ်ကပါမခဒေါက်တာဘာဘရာမဟာက
We were able to examine those thin sections to identify
ကျမတို့အနေနဲ့ဒီအမုတ်အမွားလေးတွေဆဲတွေထဲမှာရှိမလားလို့ဆိုတာကိုရှာနိုင်ဖို့ဒီအပိုင်းပါပါလေးတွေကိုစစ်ဆေးနိုင်ခဲ့ပါတယ်သူတို့ဘယ်လိုပုံစံဘယ်လိုအရွယ်ဘယ်လိုအရွယ်စားဖြန့်ကျက်ထားမှုနောက်အထူးသဖြင့်ဒီအမုတ်လေးတွေဟာမဂနက်တိုက်ဓာတ်တုဖြစ်တယ်ဆိုတာကိုအနုစိမ့်မှန်ဘလူးအောက်မှာဓာတ်ဆိုင်ရာသုံးသပ်မှုစတာတွေကိုလုပ်ရပါတယ
်တကယ်တော့ဒီမဂနီတိုက်အမုံလေးတွေဟာအုံနောက်ကိုနှကောင်းကအသက်ရှူရာကတဆင့်ဝင်ရောက်လာနိုင်ပါတယ်။သူတီတီတွေကတော့ဝင်လာတဲ့အမုံရွယ်စားပမာဏကိုကြည့်ရတာကမော်တော်ကားအင်ဂျင်စီလောင်ကျွမ်းမှုဒါမှမဟုတ်တနက်ဖြစ်ပေါက်မှုတွေလိုမြင်မာတဲ့အပူချိန်အောက်မှာဖွဲ့စည်းဖြစ်ပေါ်လာတာလို့ဆိုပါတယ်။ဒေါက်တာမဟာကဆက်ပြီ
း When you actually see the extracted particles and you see, you know, there are
ဒီဝင်လာတဲ့အမုံလေးတွေကိုတကယ်မြင်လိုက်တဲ့အခါမှာရာရီထောင်တွေနဲ့ချီတဲ့အမုံလေးတွေကိုအနုစိမ့်မှန်ဘလူးအောက်မှာတွေ့ရပါတယ်။ဒါပေမဲ့အခုလိုစသိလိုက်တဲ့အချိန်မှာအုံနောက်ထဲမှာမရှိသင့်လောက်အောင်များလုံးတဲ့ပမာဏရောက်နေတာကိုလည်းတွေ့ရပါတယ်ရှင့
်။အဲ့ဒီတော့သူတေသီတွေအနေနဲ့ဒီအမုံလေးတွေနဲ့ဒီအယ်ဇိုင်းမားမှတ်ဉာဏ်ကျယောဂါကိုဘလူးဆက်ဆက်ယူကြပါလဲ။ဒေါက်တာမဟာကဆက်ပြီ
း It's always been known that metals accumulate in the brain with
မှတ်ဉာဏ်ကျဆင်းတဲ့ယောဂါရှိသူတွေရဲ့အုံနောက်မှာဓာတ်တုတွေစုပုံလာတယ်လို့တော့သိထားပြီးသားပါ။တခါတလေလည်းအသက်ကြီးလာတာနဲ့အမျှပေါ့လေ။တခါတရံကျတော့လေအုံနောက်ထဲမှာဓာတ်တုတွေပို့ပြီးတော့များလာပါတယ်။ဒါပေမဲ့အခုလိုဖြစ်လာတာကတခြားလမ်းကြောင်းကနေဝင်လာတာဆိုတာကိုတော့မသိထားသေးပါဘူး။သူတို့ပုံစံကဒီလေလူထဲမှာတွေ့ရတယ်လို့ပဲအခုတော့အုံနောက်ထဲမှာတွေ့နေရတာပါရှင့
်။တကယ်တော့သိပ္ပံပညာရှင်တွေကဒီအမုံလေးတွေနဲ့ဒီအယ်ဇိုင်းမားမှတ်ဉာဏ်ကျယောဂါကြဓာတ်ရိုက်ဆက်ဆက်မှုရှိတယ်လို့တော့မပြောထားပါဘူး။ဒါပေမဲ့ဒီသူတေသနာကိုဆက်လုပ်ဖို့တော့အရေးကြီးတယ်လို့ဆိုပါတယ်။ဒေါက်တာမဟာကပဲ
Magnetite is such a dangerous mineral for the brain
အခုအရန်ထူးခြားလာတာကအုံနောက်ထဲမှာအန္တရာယ်ကြီးတဲ့သတ္တုပမာဏအဆင့်ရောက်နေတာကိုရှာဖွေတွေ့ရှိနိုင်ခဲ့တာကြောင့်ပါ။ဒီမှတ်ဉာဏ်ကျယောဂါဟာကျမတို့ဒီကနေ့ခေတ်ရဲ့ပြန့်ပွားမှုများတဲ့ယောဂါတစ်ခုဖြစ်လာနေပါတယ်ရှင
်။လက်ရှိအချိန်မှာတော့ဒီအယ်ဇိုင်းမားမှတ်ဉာဏ်ကျယောဂါကိုပျောက်ကင်းအောင်ကုသဖို့ဆေးမရှိသေးပေမဲ့သက်သာအောင်ထောက်ကူပေးနိုင်တဲ့ဆေးတွေတော့ရှိနေပါပြီခင်ဗျာ။
ကိုဝင်းမင်းပြပြခဲ့တာပါရှင်မကြခင်မှာစနေနေ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်အစီအစဉ်ဆုံးသတ်ခင်မှာတရင်အချင်းချုပ်ကိုကိုရန်နိုင်ကပြပြပေးပါအောင်မယ်ရှင
်2005ခုနှစ်တုန်းကအမျိုးသမီးနဲ့ပတ်သက်ပြီးညဉ့်ဉန်းရိုင်းပြစွာပြောထားတဲ့ဗီဒီယိုဖိုင်တစ်ခုတောက်ကြနေကထွက်ပေါ်လာပြီးတဲ့နောက်Republican Party သမ္မတလောင်းဒေါ်နယ်ထရမ့်ကစနေနေ့မနေ့အစောပိုင်းမှာအတန်သွင်းပြီးတော့တောင်းပန်လိုက်ပါတယ်။အဲဒီထဲမှာသူဟာပြည်ပြည်စုံတဲ့သူတယောက်၆ပြည့်ကင်းသူတယောက်ဖြစ်တယ်လို့ဘယ်တော့မှမပြောခဲ့ကြောင်းသူ့အနေနဲ့ဒါပြန်သူ့အနေနဲ့အနာဂတ်မှာပုံမကောင်းမွန်တဲ့လူတယောက်ဖြစ်အောင်နေသွားဖို့လေဂရုပြုသွားပါတယ်။လွန်ခဲ့တဲ့နှစ်ပေါင်းများစွာကပြောထားတာဟာရွေးကောက်ပွဲအတွက်အနောက်ရှက်ဖြစ်အောင်လုပ်ဖို့အတွက်သာဖြစ်တယ်လို့လေဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။Republican Party ရဲ့ဦးဆောင်ပါတီဝင်တချို့ကသူတို့ပါတီသမ္မတလောင်း Donald Trump အပေါ်မှာထောက်ခံမှုတွေကိုပြန်လည်ရုပ်သိမ်းလိုက်နေကြပါပြီ။2005ခုနှစ်တုန်းက Donald Trump ကအမျိုးသမီးတွေကိုမတော်တရားစော်ကားပြီးပြောဆိုခဲ့တဲ့ဗီဒီယိုတောက်ကြတဲ့ကထွက်ပေါ်လာပြီးတဲ့နောက်မှာအခုလိုထောက်ခံမှုတွေကိုပြန်ပြီးတော့ရုပ်သိမ်းနေကြတာဖြစ်ပါတယ်။လာမယ့် American ရွေးကောက်ပွဲတွေကတိကောက်ဖြစ်အောင်ရည်ရွယ်ပြီးရုရှားကစိုက်ဘာနည်းပညာသုံးပြီးတော့တိုက်ခိုက်မှုတွေစတိုက်လုပ်နေတယ်လို့ American ပြည်ထောင်စုကလူသိရှင်များဆွဆွဲလိုက်ပါတယ်။ဒါပေမဲ့ရုရှားကတော့ဒါတွေဟာမဟုတ်တန်တရားအခြေအမြစ်မရှိအတိတ်ပဲမဲ့ဆွဆွဲချက်တွေသာဖြစ်တယ်လို့ရုရှားဆူရကနိုင်ငံပိုင်သတင်းဌာနကနေတဆင့်ညှင်းဆို့တုံ့ပြန်လိုက်ပါတယ်။American ပြည်ထောင်စုကမြန်မာနိုင်ငံပေါ်ရေးယူတန်းခတ်မှုတွေချမှတ်နိုင်အောင်ထုတ်ပြန်ထားတဲ့နိုင်ငံကအရေးပေါ်စီးပွားရေးဆိုင်ရာအုပ်တွေကိုရုပ်သိမ်းလိုက်ကြောင်းသမ္မတဘရက်အိုဘားမားကမနေ့တောက်ကြနေ့အောက်တိုဘာ9ရက်နေ့မှာလက်မှတ်ရေးထိုးပြီးတော့ထုတ်ပြန်လိုက်ပါတယ်မြန်မာနိုင်ငံမှာလွတ်လပ်မြတ်တာရဲ့ရွေးကောက်ပွဲကျင်းပပြီးရသဆူရတက်လာတာအဖြစ်အခြေခံလူ့ခွင့်ရေးတွေနဲ့ဒီမိုကရေစီတိုးတက်ပြောင်းလဲမှုတွေသိသိသာသာတွေ့လာရတဲ့အတွက်အခုလိုရုပ်သိမ်းပေးဖို့လှုံ့ဆော်တာဖြစ်တယ်လို့အမေရိကန်အထက်နဲ့အောက်လွှတ်တော်ဥက္ကဋ္ဌတွေစီကိုပြပို့တဲ့စာထဲမှာဖော်ပြထားပါတယ်ခင်ဗျာ
စနေနေ့ညနေခင်းတရင်အချင်းချုပ်ကိုကိုရန်နိုင်ကြီးညာပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကမတ်စုံမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဘိုက်ဒက်ဆောင်ရက်ဖြစ်ပါတယ်VOA ကနေထုတ်လွှင့်ပေးနေတဲ့အတန်လွှင့်ညဘက်အတန်လွှင့်အစီအစဉ်တွေကိုလှိုင်းဒိုမီတာ24 25 32တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ညာ9နိုင်ကြရင်ပြန်ပြီးတော့ဆုံကြရအောင်ပါရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွန်ညိုပါရှင်
This program has come to you from the Voice of America, Washington.